ရှမ်းပြည်နယ်တာရန်မြို့နယ်တွင်မှအစိုးရတပ်နှင့်ရှမ်းပြည်တပ်မတော် SSA မြောက်ပိုင်းတို့အကြားဒီရက်ပိုင်းတွင်တိုက်ပွဲဖြစ်ပွားတာကြောင့်အနည်းဆုံးဒေသခံ400ကျော်ဟာနေအိမ်တွေကိုစွန့်ခွာပြီးတော့ဖုန်ကြီးကျောင်းတွေမှာတွားရောက်ခိုလုံနေကြရပါတယ်။ဒီကနေ့အထိလည်းနှစ်ဖက်တပ်တွေအကြားမှာစီးရဲတင်းမာမှုတွေရှိနေတယ်လို့ဒေသခံတွေကပြောဆိုပေမဲ့လို့တပ်မတော်နဲ့ SSA မြောက်ပိုင်းဘက်ကတော့အစိုးရငြိမ်းချမ်းရေးအဖွဲ့ကနေတဆင့်ညှိနှိုင်းနေတယ်ဆိုပြီးပြောပါတယ်။သတင်းပြေဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကတင်ပြထားပါတယ်
တိုင်းမျိုးနယ်အတွင်းကတိုက်ပွဲဟာဒီလ6ရက်နေ့ကဖြစ်ပွားခဲ့တာပါဒီတိုက်ပွဲကြောင့်ဒေသခံရွာသူရွာသားတွေဟာတိုင်းမျိုးနယ်ရှိကျေးရွာတချို့ကဘုန်းကြီးကျောင်း၄ကျောင်းမှာထွက်ပြေးတင်းရှောင်နေရတယ်လို့တိုင်းမျိုးကကုညီကယ်ဆယ်ရေးဆောင်ရွက်နေသူတဦးကပြောပါတယ
်မနေ့ကသွားကြည့်တာတော့ဘုန်းကြီးကျောင်း၄ကျောင်း၄နေရာမှာရောက်နေတယ်လို့ပြောရဲတော့လောက်ဘုန်းကြီးကျောင်းမှာ80ကျော်ရှိတယ်အဲဟိုမှဘုန်းကြီးကျောင်းမှာလည်း90ကျော်ရှိတယ်ဘုမမာအလုံးမှုလုံးမှုကျောင်းမှာပြရနဲ့34ကျဲနောက်ဟာနမ့်ပင်ဆိုတာရှိတယ်နမ့်ပင်ရွာမှာလည်းပြောတာအဲ့ဒီကျောင်းတော့ကျွန်တော်တို့မရောက်ခဲ့ဘူးအဲ့မှာလည်းပြရ90ပြရ94လို့ပြောတာပဲအဲ့ရွာနာမယ်တွေသုံးလောင်းတော့ဘုမမာဆိုတာအဲ့မြို့ဝန်ဖို့ရွာလဲရွာဟုံးကြီးကျောင်းပဲလောလောဆယ်တော့သူတို့အဲ့ဟုံးကြီးကျောင်းကပဲဆန္ဒဒီခါပါချင်းသုတ်ပြီးတယ်ပြီးတော့အဲ့ရွာခံလူတွေပဲသူ့ကိုထုတ်ပေးထားတာရှိတာ
ဒေတာတွင်လက်ရှိအခြေအနေကိုသူကအခုလိုဆက်ပြောပါတယ
်တိုက်ပွဲကတော့ဟိုတည့်6ရက်နေ့လောကပဲဖြစ်တာဒါပေမဲ့ဒီတပ်တော်ဘက်ကလည်းထုတ်ပေးဘူးဟိုဘက်ကလည်းရှိဖက်ရှိနေတယ်ဆိုတော့ဒီနေ့ကတည်းကရှိနေတယ်ဆိုတော့သူကရွာလူတွေကတော့သူ့ပုတ်ကြည့်နေလို့နောက်ဒီနေ့ကတပ်တော်ကသူ့ရွာထဲမှာဝင်ပြီးတော့စမ်းချတာလားအားရရှိနေတော့အဲ့ဒါမနေရရတာပါအဲညပြန်လာတယ်အတိအင်းတော့အဲမြန်မြို့အမျိုးလေးနေတာဘောနော်အဲ့ဒါနဲ့သူတို့တိုက်ပွဲရှိမှာဆိုလို့အဲသူပြီးရှောင်းလာတဲ့သဘောပေါ့ဗျာ
ဒီနေ့ထုတ်မြောက်ရီသတင်းစာမှာတော့တယန်းမျိုးနဲ့နတ်ပင်ကျေးရွာအနီးမှာနေမြေလုံချိုရေးဆောင်ရွက်နေတဲ့တမ်ဘရော့စစ်ကြောင်းနဲ့နေမြေကျော်လွန်လှုပ်ရှားနေတဲ့ SSA ဝဟိုင်းအဖွဲ့တို့ထိတွေ့တိုက်ပွဲဖြစ်ခဲ့ကြောင်းဖော်ပြပါတယ်ဝဟိုင်းခြေဆိုင် SSA မြောက်ပိုင်းအဖွဲ့ဟာဒီက3ရက်နေ့ကနောင်မိန်ကွန်ဟုံးနဲ့တောလောက်ကြီးရွာကအရက်သား22ယောက်4ရက်နေ့ကတန်ရန်မိုင်းကောင်ကားလမ်းမှာအရက်သား15ယောက်ကိုအကြောင်းမဲ့ဖမ်းဆီးခဲ့ကြောင်းဒါကိုဒေသခံပြည်သူတွေကသတင်းပေးလာတဲ့အတွက်လိုက်လံရှင်းလင်းစဉ်6ရက်နေ့မှာတိုက်ပွဲဖြစ်ခဲ့ကြောင်းနဲ့ဖမ်းဆီးခံရသူ38ယောက်လွန်ပြောက်ဖို့အတွက်လိုက်လံဆောင်ရွက်နေတယ်လို့အမျိုးသားပြန်လည်သိမြင်ရေးနဲ့ညီချင်ရေးဘူဌာန NRPC ကတစင်လဲဆောင်ရွက်နေကြောင်းဖော်ပြထားပါတယ်ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းရဲ့ပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးဆိုင်းစုကတော့ဒင်းနေမြေတွေဟာသူတို့ပုံပန်သွားလာနေတဲ့နေမြေဖြစ်ကြောင်းနဲ့အရက်သားတွေကိုဖမ်းဆီးတာကလည်းစစ်စစ်ချက်အရမူရစေဝါတုံးဆွဲသူတွေဖြစ်လို့ဖမ်းဆီးတာဖြစ်ကြောင်းပြောပါတယ်အရက်သားတွေပြန်လွတ်ပေးရေးနဲ့ပတ်သက်ပြီးဒုဗိုလ်မှူးကြီးဆိုင်းစုကအခုလိုဆက်ပြောပါတယ်
သူကမူရစေဝါနဲ့ပတ်သက်နေရတယ်အဲ့ဒီဟာတွေမူရစေဝါတရိစ္ဆာန်တွေပြည်သူများပဲကြောင်းလို့ပြန်လို့မှာပါဒီဟာလိုက်တိုက်နေတော့ပိုးဆိုးမှာပေါ့အဲ့တော့တိုက်နေတော့အဆလားကမပြီးဘူးမုန်းကွာစီမှာပဲဖြစ်တယ်ဒီမလူရတဲ့ဒီစီးပွဲတွေများလဲပြန်ပွားသွားနိုင်တယ်ဒါမကောင်းဘူးပေါ့ဒီတော်လို့ကတိုက်ပွဲဖြစ်ပါတယ်ဆိုတဲ့အလိုမျိုးကြတော့ကျွန်တော်တို့ကဟိုပါပေါ့စစ်ချင်းရတိုင်းဌာနချုပ်မှာလဲကျွန်တော်အကြောင်းကြားထားတယ်အရင်းကြီးကော်မတီမှာလဲကျွန်တော်တို့ကပြင်ပြထားတယ်ဒါဒီကြောင့်ဒီလဲဖြစ်သွားပါတယ်လို့တော့ဒါတော့မဖြစ်ဖြစ်ပါဘူးလို့တော့အဲ့ဒါမျိုးလဲကျွန်တော်တို့ကဟိုညှိနှိုင်းပါတော့ဖြစ်ပါတယ်
SSPP SSA မြောက်ပိုင်းအဖွဲ့ဟာအစိုးရနဲ့ပြည်내အဆင့်ပြည်တော်စုအဆင့်အပြစ်ခတ်ရစေးရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးထားပေမဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ် NCA ကိုတော့လက်မှတ်ရေးထိုးထားတာမရှိသေးပါဘူးတမ်ဘရော်ကတော့ပြီးခဲ့တဲ့ဒီဇင်ဘာလကစတင်ပြီးကချင်နဲ့ရှမ်းပြည်နယ်ကစစ်တိုင်း၅တိုင်းမှာတပတ်သက်အပြစ်ရကြောင်းထုတ်ပြန်ထားတယ်လို့ဒီနေ့နှစ်ဦးပိုင်းမှာလည်းNRPC နဲ့ SSPP SSA မြောက်ပိုင်းအဖွဲ့အစည်းမှာငင်းချမ်းရေးနဲ့ဒေတာဖွံ့ဖြိုးရေးအတွက်ဆွေးနွေးတာတွေရှိခဲ့ပါတယ်